1982年မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား3မျိုးရှိနေပါလေ။ပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစဉ်ရေးကတ်ပြားကိုင်ဆောင်သူဖြစ်ပါလေ။ဒုတိယကနိုင်ငံသားပြုဝင်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစဉ်ရေးကတ်ပြားကိုင်ဆောင်သူဖြစ်ပါလေ။တတိယအမျိုးအစားကဧည့်နိုင်ငံသားဖြစ်ပြီးဧည့်နိုင်ငံသားစီစဉ်ရေးကတ်ပြားကိုင်ဆောင်သူဖြစ်ပါလေ။ဒီကပြအမျိုးအစားတစ်ခုခုကိုမကန်းဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါပဲ။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာဝေးဖွားပြည်နေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေး။ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်းလေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရင်းတော်မကြမီကတုတ်ဝေထားပါပဲ။ပထမဦးမြိုင်ဘကိုးရန်ကုန်မန္တလေးမှာစစ်တမ်းခောက်ပြီးရေးထားတာဖြစ်ပါတယ်။ရှမ်းပြည်နယ်ကိုးကန့်ဒေသမှာလည်းစုံစမ်းမေးမြန်းတော်တွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကိုးပိုင်အုပ်ချုပ်ရေးရရှိတဲ့ဒေသမှာမိဘမှာရှိတဲ့ဆိုင်ရက်စာတမ်းကိုလိုက်ပြီးမပုံတင်ကပ်ပြားထုတ်ပြီးပြီနဲ့ဆိုင်ရက်စာတမ်းရဖို့အခက်အခဲပြဿနာတွေအမျိုးမျိုးရှိနေတာကြောင့်နိုင်ငံမဲ့ဖြစ်သွားသူတွေရှိပါတယ်။
နိုင်ငံနဲ့ပြည်နယ်သူတွေဟာဆက်ရက်ဆက်ရမ်းမရှိကြတာများတဲ့အတွက်မှတ်ပုံတင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်။နိုင်ငံသားဖြစ်ကြအောင်မပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနိုင်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဆယ်တန်းလောက်ရှိတဲ့နဲ့အာရှမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိနိုင်သေးပါဘူး။နိုင်ငံသားဖြစ်ခွင့်ရှောက်ထားတဲ့အခါမှာငွေလက်မှတ်အိမ်ဆောင်စုစည်းရင်းမိဘဘိုးဘွားရဲ့နေထိုင်ခွင့်အထောက်အထားစတာတွေလိုအပ်ပါတယ်။ရှောက်လွာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်။နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှာတစ်ကြိမ်၊အနှစ်30မှာတစ်ကြိမ်၊45နှစ်မှာတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်။ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်။တချို့ကတော့အသစ်လဲလိုက်ရင်ရတာတဲ့အဆင့်ထက်နေကျသွားမှာဆိုလို့အသစ်မလဲဘူးလို့ဆိုပါတယ်။
နိုင်ငံသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလည်ကြတာများပါတယ်။နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်သက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်တော့အစဉ်စဉ်တင်နေရတာဟာအခြေခံပညာမရှိတဲ့လူနည်းစုတွေအဖို့အခက်အခဲဖြစ်ပါလေ။အစိုးရရဲ့လုံလီးလုံထုံးတဲ့ညွှန်ကြားချက်တွေကိုအများပြည်သူမသိနိုင်တာဟာအဓိကပြဿနာဖြစ်ပါလေ။ကပ္ပယသည်လေးတင်ရောက်လာရင်မလဲကျင်သူကများပါတယ်။မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်မှုစာရွက်စာတမ်းအရဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ်
။လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့တူတူတူတူကြားဆက်သွယ်ပေးနေတဲ့ဂျားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လို့ရကံရအစဉ်ပြေတယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။လျှောက်လွှာခြင်းဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးပြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနွယ်တွေထည့်သွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်လျှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံတင်ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကျော်ကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ်
။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမှတ်ပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1980နှစ်မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါသေးတယ်လို့လို့ရမှာအစိုးရတဦးကြီးသာမခပဲအရက်ဖက်အတင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းခေါင်းဆောင်ပြီးပါဝင်တဲ့လို့အကြံပေးထားပါသေးတယ်အင်္ဂလန်မှာတော့လူဝင်မှုကြီးကြရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လိုရောအခြားဘာသာစကားနဲ့ရောရေးထားပါသေးတယ်နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖေရှားပြဖို့လိုအပ်တယ်လို့ဆိုပါတယ်နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံတယ်လို့အကြံပေးကြပါတယ်။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါပဲ။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါပဲ။နောက်တစ်ချက်ကတော့ မပူတင်ကပြပေါ်မှာမျိုးနွယ်နဲ့ယုံကြည်ကိုးကွယ်မှုကိုပေါ်ပြထားတာမျိုးမလုပ်ဖို့ Justice Business Smile Foundation အစီရင်ခံစာမှာအကြံပေးထားပါတယ်ခင်ဗျာ